တရင်းမီဒီယာသမားတချို့အပေါ်မှာတရားစွဲဆိုထားတဲ့အမှုတွေကိုတမရော်ကခြေအေးရုပ်သိမ်းလိုက်ပေမဲ့မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်အလားအလာတိတ်မရှိသေးတဲ့အကြောင်းပြည်တွင်းပြည်ပသတင်းသမားတွေကသုံးသပ်ကြပါတယ်တောက်ကြနေကအကျဉ်းထောင်အသီးသီးကနေလွတ်မြောက်လာတဲ့သတင်းသမား6ဦးရဲ့အမှုတွေဟာအရင်ကတည်းကတရားစွဲဆိုတင်တဲ့ကိစ္စရပ်တွေမဟုတ်ဘဲမတရားဖမ်းဆီးဆွတ်ဆွဲခံထားရတာဖြစ်တယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင
်စတင်ပါလာတရက်နေ့ကတီဘောမျိုးနေတရားရုံးကအာမခံနဲ့ပြန်လွတ်ပေးလိုက်တဲ့သတင်းသမား3ဦးတွေက DVB သတင်းဌာနအကြီးတန်းသတင်းတော့ဦးဝေးနိုင်ကတော့အခုလိုတက်မတော်ကအမှုကိုကြေအေးပြီးသတင်းမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မယ်လို့ပြောလာတဲ့အပေါ်မှာရှေ့လျှောက်လက်တွေ့ပူးပေါင်းဆောင်ရွက်ဖို့လူကြောင်းသတင်းထောက်တွေကိုပြောကြားခဲ့ပါတယ
်။တရတူရဲ့ဘာကြောင့်ယူသိရလဲဆိုတဲ့ဟာပြောတဲ့နေရာမှာကျွန်တော်ကြားတာ Paris Diplomacy စနစ်ကိုတက်မတော်ကလည်းပေါ်ဆောင်နေတယ်။ဒီမီဒီယာတွေဆိုတာလည်းတိုင်းပြည်ကျိုးအတွက်ဆောင်ရွက်နေတယ်။ဒါကြောင့်မလို့ဒီအကြောင်းအကျောင်းကိုထောက်ပြီးတော့ပြည်ကြီးပူးပေါင်းဆောင်ရွက်ဖို့အတွက်အပြုသဘောဆောင်ရွက်ချိတ်ကပ်မှုနဲ့ဒီကျွန်တော်တို့ပေါ်ဆွဲဆိုထားတဲ့စက်ကွန်တစ်ကိုယူသိကြပါလို့သူတို့ကပြောပါတယ်ခင်ဗျာ။အဲ့တော့ဘာမှမပြောပြောကျွန်တော်တို့ရဲ့သူ့ရဲ့ပြောဆိုဆိုချက်ရဆိုရင်ပူးပေါင်းဆောင်ရွက်မှုဒါနေရအပြောနဲ့တော့ညီနေဆိုလို့ရှိရင်တော့ပွင့်ပြီးတော့ပြောလို့ရတာပေါ့ဗျာ
သူနဲ့အတူလူမြောက်လာသူတွေကတော့ DBB သတင်းဌာနကအကြီးတန်းသတင်းတောက်တူဖြစ်တဲ့ဥပြည့်ဖုံးအောင်နဲ့အရာဝတီသတင်းဌာနကအကြီးတန်းသတင်းတောက်ဦးသိန်းစော်ခေါ်လဝီဝန်တို့ဖြစ်ပါတယ်ဂျွန်လကုံပိုင်းက TNL ခေါ်တအောင်းပလောင်တပ်ဖွဲ့ရဲ့အပြည့်ပြည့်ဆိုင်ရာမှုရေးစေဝါအလွဲတုံးမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖျက်ရေးနှင့်အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့သူတို့သုံးဦးကိုစစ်တပ်ကနေမတရားအသင်းအဥပဒေပုံမှန်စက်ခွန်တင်နဲ့အမှုဖွင့်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်သတင်းနောက်တွေအနေနဲ့ပဋိပက္ခဖြစ်ပွားတဲ့နေရာတွေမှာလွတ်လပ်စွာသတင်းယူပိုင်ခွင့်ရှိပြီးအခုလိုသူတို့ကိုဆွဆွဲတဲ့အမှုပုံမှားတွေကိုကြည့်ရင်တကယ်ကိုမတရားတဲ့လုပ်ရက်ဖြစ်တယ်လို့ပြင်သစ်အခြေစိုက်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF ရဲ့အာရှပစိဖိတ်ဆိုင်ရာအကြီးအကဲဟောင်းလည်းဖြစ်လွတ်လပ်စွာပြောဆိုခွင့်အတွက်စီယုံလှုပ်ရှားနေသူလည်းဖြစ်တဲ့ Benjamin Ismail ကပြောပါတယ်
So I think first of all this release is a good news in itself butWe shouldn't be too excited about it because the arrests should never happen.
အခုလိုသတင်းနောက်တွေကိုပြန်လွှတ်ပေးလိုက်တာကောင်းတဲ့သတင်းပါပဲ။ဒါပေမဲ့ကျွန်တော်တို့သိပြီးတော့စိတ်လှုပ်ရှားဖို့မသင့်ပါဘူး။ဘာဖြစ်လို့လဲဆိုတော့အရင်ကတည်းကဖမ်းဆီးဖို့မသင့်တဲ့ကိစ္စပါ။သတင်းနောက်တွေအနေနဲ့ပြည်ပကဖြစ်ပွားတဲ့နေရာတွေစစ်စင်ရေးနေရာတွေမှာဝင်ရောက်ဆွတ်ဖက်နှောက်ယှက်တာမျိုးမလုပ်ဘဲလွတ်လပ်စွာသတင်းယူခွင့်ရှိပါတယ
်။စစ်တပ်ကကြေအေးလိုက်တဲ့သတင်းသမားအမှုတွေထဲမှာThe Daily 11 သတင်းစာရဲ့ Editor ချုပ်ဦးဝေဖြူ The Voice Daily က Editor ချုပ်ဦးကျော်မင်းဆွေနဲ့ကလောင်ရှင်ဗြိတိရှ်ကိုကိုမောင်တို့ပါဝင်ပါတယ်။အခုလိုသတင်းသမားတွေအပေါ်ဆွဆွဲထားတဲ့အမှုတွေရုတ်သိမ်းလိုက်တဲ့တက်မတော်ရဲ့သဘောထားနဲ့ပတ်သက်လို့မြန်မာနောင်အကြီးတန်းသတင်းတောက်ကိုထက်ခေါင်လေးရဲ့အမြင်ကတော့
တက်မတော်ကစေတနာမှန်လားစေတနာမမှန်ဘူးလားဆိုတော့ကျွန်တော်တို့ယတိပြပြောလို့တော့မရဘူးခင်ဗျ။ဘာဖြစ်လို့လဲဆိုတော့ဒီမီဒီယာသမားတွေအနေနဲ့ခံစားခဲ့ရတာကဟိုဥပမာဆိုကြပါစို့ဗျာဟိုမှားမှန်ဒီမှားဒီဆိုတာတရားရုံးမှာကျွန်တော်တို့ကဟိုရင်ဆိုင်လိုက်ရပြီဆိုတော့အချုပ်ထဲမှာကျွန်တော်နေလိုက်ရပြီအဲ့တော့ကျွန်တော်တို့အလို့ဒီသတင်းသမားတယောက်ရဲ့လောက်ပိုင်ခွင့်ကိုကျွန်တော်တို့ဆုံးရှုံးနေနောက်တစ်ချက်ကပို့ပြီးဆိုတာကအချုပ်ထဲမှာနေလိုက်ရတယ်ထောက်အချုပ်ထဲမှာနေလိုက်ရတယ်သတင်းသမားတွေရဲ့မိသားစုဝင်တွေရဲ့အစစိတ်ခံစားမှုကိုကျွန်တော်တို့ရိုက်ချိုးလို့ခံစားရတယ်အဲ့တော့ကျွန်တော်ကအစိုးရရဲ့ဖြစ်တဲ့တဲ့ကိစ္စလို့ကျွန်တော်တို့ယူဆတယ်
။လက်ရှိအချိန်မှာလည်းမီဒီယာလွတ်လပ်ခွင့်ကန့်သက်ခံထားရစေဖြစ်တယ်လို့ကိုထက်ခေါင်းလင်းကပြောပါရယ်
။ဥပမာကြည့်မယ်ဆိုရင်ခိုင်ကိစ္စမှာကြည့်လို့ရတယ်။အခုဆိုလို့ရှိရင်ကျွန်တော်တို့အစိုးရထုတ်ပြန်တာမှန်ပါတယ်။အစိုးရအချိန်နဲ့တပြေးညီထုတ်ပြန်ပါတယ်။ဒါပေမဲ့ကျွန်တော်တို့မီဒီယာသမားဆိုတော့က fair balance ဆိုတဲ့ balance မျှမှုကိုကျွန်တော်တို့ကလုပ်ရတဲ့အခါကျတော့အစိုးရထုတ်ပြန်မှုတစ်ခုနဲ့မရဘူးကျွန်တော်တို့။တစ်ဖက်ကလည်းကျွန်တော်တို့မေးမြန်းဖို့လိုတယ်။အဲ့ဒါကျွန်တော်တို့မှာမေးမြန်းပိုင်ခွင့်လည်းရှိတယ်။ဟိုငင်းငယ်မှလို့ဆိုလို့ရှိရင်ဒီတိုင်းပါပဲဒီဒီဘောမှာဖတ်ခံရတဲ့တဲ့နောက်ပြီးအပန်တကယ်ဆိုလို့ရှိရင်ငင်းငယ်ကြီးဆိုတဲ့အရာကိုစစ်မှန်တဲ့ငင်းငယ်ကြီးဖြစ်လာဖို့ကကျွန်တော်တို့အစိုးရနဲ့စစ်တပ်တခုရဲ့အသံကိုကျွန်တော်တို့ထုတ်ဖော်လို့မရပါဘူးတိုင်းသားရဲ့အသံတွေထုတ်ဖော်ရမယ်အဲ့လိုမပေးနိုင်ဘူးဆိုတော့ဒါမီဒီယာလွတ်လပ်ခွင့်မရှိသေးဘူးလို့ကျွန်တော်ပြောလို့ရတယ
်သတင်းသမားတချို့ပေါ်သူတို့ဆွဲထားတဲ့အမှုတွေကိုရုတ်သိမ်းလိုက်တာနဲ့ပတ်သက်လို့တက်မတော်ကစတင်ပါလာတရက်နေ့ရက်စွဲနဲ့ကြီးညာချက်ထုတ်ပြန်တဲ့အထက်မှာတက်မတော်ရဲ့ဂုံတိတ်ခါကိုထိခိုက်ညှိုးနှွမ်းစေတဲ့သတင်းရေးသားဖော်ပြချက်တွေကြောင့်ဥပဒေနဲ့အညီအေးအေးယူလှုပ်ဆောင်ခဲ့တာဖြစ်ပေမဲ့ရည်ရွယ်ရည်တည်ချက်တူညီစွာ နိုင်ငံနဲ့ပြည်သူအကျိုးအမျိုးသားအကျိုးစီးပွားအတွက်အတူတကွလှုပ်ဆောင်နိုင်ဖို့အရင်ကဖြစ်ပျက်ခဲ့တာတွေကိုတင်ပေါင်းချပြီးအမှုကို JA ရုပ်သိမ်းပေးတာဖြစ်ကြောင်းဖော်ပြထားပါတယ်ရှင်။